မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့မှတော့နိုင်ငံသားကြီးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးဆိုင်ရာအကြံပြုချက်တွေကိုဆွေးနွေးသွားတယ်လို့နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်ဆက်သွယ်မေးမြန်းလာတဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြပါမယ
်ဟုတ်ကဲ့ပါမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့လူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာခရီးစဉ်ပထမနေ့ဒီနေ့မနက်9နာရီခန့်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်စက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမယ့်အစီအစဉ်ခန်းစာအတွက်လိုအပ်တဲ့လူအခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုအဓိကထားပြီးဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စီရာကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာလည်းပတ်သက်ပြီးတော့အများနဲ့သူကသဘောတူရေးနေတဲ့အကြံပြုချက်တွေရှိနေတယ်ဆိုတော့သူ့စိတ်ထဲမှာမြန်မာနဲ့ပတ်သက်ပြီးအကြံပြုချက်တွေရှိတယ်ဆိုတော့ဒီအကြံပြုချက်တွေကိုပဲဒီကအခြေခံပြီးတော့ဆွေးနွေးသွားပါတယ်
မြန်မာနိုင်ငံတွင်လူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေဆောင်ရွက်နေမှုရခိုင်ပြည်နယ်ကိစ္စငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်အရေးဆိုင်ရာဥပဒေတွေကိစ္စလွတ်လပ်စွာစုဝေးခွင့်နဲ့အသင်းအဖွဲ့များဖွဲ့စည်းခွင့်ကိစ္စစီးပွားရေးလူမှုရေးအခွင့်အရေးများဆိုင်ရာကိစ္စလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကိစ္စနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်မှုကြမ်းရှိနေတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဓိကစာချုပ်များလက်မှတ်ရေးထိုးတဲ့ကိစ္စစတဲ့အကြောင်းအရာတွေဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါတယ်။ Miss Yan Healy အနေနဲ့ဒီခရီးစဉ်မှာလူအခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။စနေရက်ကြာမြင့်မဲ့မစ်ရဟီလီရဲ့စရုထကြိမ်မြောက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။ဒါ့အပြင်အမျိုးသားပြည်လဲတင်းမြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC လူအခွင့်အရေးကော်မရှင်စာတင်စင်းကောင်စီစားတဲ့အဖွဲ့အစည်းတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။